ီရုပ်ရှင်လုပ်ငန်းရဲ့အင်တာနက်ကုန်ရက်တွေထဲဝင်တိုက်ခိုက်ခံရတဲ့ကိစ္စကြောင့်လုပ်ငန်းကြီးတွေမှာဒီအင်တာနက်ကုန်ရက်တွေလုံခြုံလို့ပြန်ပြီးတော့သုံးသပ်ကြတင်းကျပ်ကြနဲ့2014ကုန်ကန်ဒီမှာတော်တော်လေးကြရရိုက်သွားတယ်နော်ကိုသားညုံကြီး
ဒီ Sony ရုပ်ရှင်လုပ်ငန်းဟက်လုတ်ခံရတဲ့သတင်းက2014မှာလူတွေစိတ်ဝင်စားမှုအခါအဆုံးသတင်းထဲမှာထိပ်ပန်းကပါလာဘူးဗျနောက်ပြီးတော့ဒီအစိုးရတွေနိုင်ငံတွေနဲ့ပါပတ်သက်နေတော့သူဟာကတာမန်စိုက်ဘာတိုက်ခိုက်ခံမှုဆိုပြီးတော့ထားလိုက်လို့မရတော့ဘူးမဟုတ်လား
ဟုတ်တယ်ရှင်ပို့ပြီးတော့မှထူတာဒီ Sony ရဲ့ရုပ်ရှင်လုပ်ငန်းပိုင်းနဲ့ပတ်သက်တဲ့လျှို့ဝှက်ချက်တွေရောသူတို့ရဲ့ဝန်ထမ်းတွေနဲ့မကဘူးလုပ်ငန်းနဲ့ပတ်သက်နေတဲ့ရုပ်ရှင်သရုပ်ဆောင်တွေရဲ့လစာတွေမှတ်ပုံတင်နံပါတ်လိုမျိုး Social Security နံပါတ်တွေကိုဟက်ကာတွေကခိုးယူပြီးတော့လူသိရှင်ကြားထုတ်ပြန်လိုက်တော့တတော်ကိုကြက်ရိုက်เสียဖြစ်တယ်လေ Sony ထိပ်ပိုင်းအရာရှိကြီးတွေကြားမှာအပြန်အလှန်ပို့ထားတဲ့ email တွေလည်းပါသေးတယ်အဲ့ထဲမှာနာမည်ကြီးမင်းသမီးမင်းသားတွေကိုကဲ့ရဲ့ပြောထားတာတွေတောင်ပါတယ်လို့တချို့သတင်းတွေထဲမှာတော့ဖော်ပြကြတယ်ရှင်အဲ့ဒါကြောင့်သမ္မတဥပမာကိုရိုင်းကစီးပွားရေးအရာရောလူမှုရေးအရာပါအကြီးအကျယ်သက်ရောက်မှုတွေရှိနိုင်တဲ့စိုက်ဘာတိုက်ခိုက်မှုမျိုးကိုလက်မခံနိုင်ဘူးလက်တုံ့ပြန်မယ်လို့ပြောခဲ့တယ်မဟုတ်လားကိုသားညုံရဲ့
Sony ရုပ်ရှင်လုပ်ငန်းရဲ့ Internet ကွန်ရက်စနစ်တဲကိုခိုးဝင်တိုက်ခိုက်တာမြောက်ကိုရီးယားစူးရဆူပြီးတော့ FBI ကတော့ဆွဆွဲထားတယ်ဗျအခုလိုမျိုး online ပေါ်ကနေပြီးတော့ Internet ကွန်ရက်တွေကိုတိုက်ခိုက်တာမျိုးကဘယ်ကလဲဆိုတာကိုခြေရာခံနိုင်မှုတော်တော်လေးကိုခက်ခဲတယ်အတိအကျသိနိုင်ဖို့အချိန်ပေးပြီးတော့စုံစမ်းရတာမျိုးမဆွေမြမောရဲ့
ဟုတ်ပါတယ်အဲ့ဒါကြောင့်မို့လို့ Huffington Post မှာတော့ Sony hack လုပ်တာဘယ်သူတွေလဲဆိုတာလက်ဆုပ်လက်ကင်ပြနိုင်မှာပြနိုင်လိမ့်မယ်လို့ခေါင်းစဉ်နဲ့စောင်းပါရေးထားပါတယ်စောင်းပါရှင် Damon Pirash ရေးထားတာက Cyber တိုက်ခိုက်မှုမျိုးဆိုတာကကိုမဟုတ်ပါဘူးလို့ညင်းလို့တိတ်ကိုလွဲတယ်လို့ဘယ်သူဘဝလက်ချက်လဲဆိုတာကိုခြေရာကောက်တက်တည်ပြနိုင်ဖို့တိတ်ကိုခက်ခဲပါတယ်လို့ရေးထားပါတယ် Hacker ကသူတို့တကယ်ရှိမနေတဲ့နေရာတွေမှာရှိနေတဲ့အောင်လို့ကမ္ဘာနေရာစုံကကွန်ပျူတာတွေတဆင့်ခံသုံးပြီးတော့ online ပေါ်မှာတိုက်ခိုက်မှုတွေလုပ်ကြတာပါ
Internet ကိုရစနစ်မှာဟာကွက်လေးတခုရှိပြီဆိုတော့ ਨੇ hacker တွေဘက်ကလူလဲကူကူဝန်ထမ်းယူပဲဗျ။တိတ်ကြွန့်ကျင်နေတဲ့ hacker တွေဆိုရင်သူတို့ဘယ်နေရာမှာရှိတယ်လဲဆိုတာကို proxy တွေသုံးပြီးတော့ခြေရာဖြောက်ထားနိုင်ကြတယ်ဗျ။ဘာမှမဆိုင်တဲ့တရားတွေကတိုက်ခိုက်နေတဲ့ပုံမျိုးဖြစ်အောင်လို့လမ်းလွှဲနိုင်ကြပါတယ်
။ Internet ချိတ်ဆက်ထားတဲ့ computer တိုင်းမှာသူ့ရဲ့လိပ်စာလို့ပြောနိုင်တဲ့ Internet Protocol IP address ဆိုတာရှိပါတယ်။သာမန်အားဖြင့်တော့ကွန်ရက်တွေထဲမှာအဲ့ဒီ IP address ကိုကြည့်ပြီးတော့မှဒီကွန်ပျူတာဘယ်မှာရှိတယ်လဲဆိုတာကိုသိနိုင်အောင်ပါဒါပေမဲ့ hacker တွေကခုနပြောသလိုပဲ proxy server ကိုတဆင့်ခံသုံးပြီးတော့မှသူတို့တကယ်ရှိနေတဲ့နေရာအမှန်ကိုမသိနိုင်အောင်လို့လုပ်ကြပါတယ် Huffington Post ဆောင်းပါးထဲမှာဥပမာတစ်ခုဆိုလို့ရှိရင်2012ခုနှစ်တုန်းက New York Times သတင်းစာကြီးရဲ့ internet ကွန်ရက်ထဲကိုဝင်ပြီးတော့တိုက်ခိုက်တာခံရပါတယ်အဲ့ဒီတုန်းကဆိုရင် hacker တွေကအမေရိကန်တဝမ်းမှာရှိတဲ့တက္ကသိုလ်ကျောင်းတွေကကွန်ပျူတာတွေကိုတဆင့်ခံသုံးပြီးတော့ခြေရာဖြောက်ခဲ့ပါတယ်တဲ့ဒီတိုက်ခိုက်မှုကိုလေ့လာစုံစမ်းသူတွေကဟက်ကာရီရဲ့လှုပ်ရှားမှုကိုလေးလလောက်ကြာအောင်စောင့်ကြည့်ပြီးတော့မှတရုတ်နိုင်ငံကနေတိုက်ခိုက်နေတယ်ဆိုတာကိုသိရပါတော့တယ်တဲ့
အဲ့လိုမျိုးဖော်ထုတ်နိုင်တာတော်သေးတာပေါ့ဗျာဒီမဖြေရှင်းနိုင်တဲ့ cyber တိုက်ခိုက်မှုတွေရှိနေသေးတာအဆမ်းမဟုတ်ဘူးဆိုတာကိုလည်းပြောထားပါသေးတယ်2014ခုနှစ်ကုန်ပိုင်းတုန်းကပဲအင်ပီရောကတိတ်အရေးမကြီးတဲ့ကွန်ပျူတာတွေတိုက်ခိုက်ခံရတယ်နောက်ပြီးတော့အမေရိကက JP Morgan Chase Bank ကြီးရဲ့ကွန်ရက်တွေတဲဝင်ပြီးတော့တိုက်ခိုက်တာခံရတယ်တချို့အစိုးရအရာရှိတွေကရုရှားရဲ့လက်ချက်ဆူပြီးတော့ဆွဆွဲကြပြီးမြဲအခုချိန်အထိဘယ်သူလက်ချက်လဲဆိုတာတရားဝင်ထုတ်ဖော်ပြောတာမရှိသေးပါဘူးတဲ့
တကယ်တိုက်ခိုက်တဲ့သူတွေဘက်ကသူတို့ရဲ့လက်ချက်ပါလို့တရားဝင်ထုတ်မပြောသေးရတော့ဘသူလက်ချက်ဖြစ်တယ်ဆိုတော့အတိအကျသက်သေပြနိုင်ဖို့ခက်ခဲတယ်လို့ IT ကျွမ်းကျင်သူတိုင်းကပြောကြပါတယ
်စိုက်ဘာတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ CNN ရဲ့လေလာသုံးသပ်ချက်ဆောင်းပါးရဆိုရင်လေအမေရိကန်အစိုးရဌာနတွေရဲ့ Internet ကွန်ရက်တွေတဲဝင်တိုက်ခိုက်မှုတွေဟာတိတိကျကျကိုများလာတယ်ဆိုပြီးပြောထားပါတယ် Internet ထဲကနေတဆင့်စုံစမ်းထောက်လှမ်းမှုတွေဟာအရင်ဘယ်တော့မှမတွေ့ခဲ့ရဘူးတဲ့နှုံးနယ်ကိုဖြစ်နေတယ်ဆိုပြီးတော့မဟာဗျူဟာနဲ့နိုင်ငံတကာလေလာရေး CSIS အဖွဲ့ရဲ့တူးညွှန်မှုအပြောကိုလည်းဆောင်းပါးထဲမှာကူကထားပါရယ
်အစိုးရဌာနတွေရဲ့သတင်းအချက်အလက်နဲ့ IT လုံခြုံရေးအတွက်ကိုဒေါ်လာ10ဘီလီယံသုံးတယ်လို့အိုဘားမားအစိုးရရဲ့အစိုးရခန်းစာတစ်ခုအရသိရပါတယ်တဲ့ဤစနစ်တွေနဲ့ဘလို့ပဲလုံခြုံအောင်လုပ်လို့ဟာကွက်တွေလူတွေရဲ့ပေါ်ရောက်မှုတွေကြောင့်လုံခြုံရေးပေါက်ရတာပါဟက်ကာတွေကိုမျှပြီးတော့ပို့ထားတဲ့အီးမေးလ်တွေကကွန်ပျူတာဗိုင်းရပ်စ်ပါတဲ့ link တွေကိုသွားပြီးတော့ click လုပ်လိုက်တာကနေစိုက်ဘာတိုက်ခိုက်တာခံရတာတွေလည်းမနည်းပါဘူး
Internet သုံးတဲ့သူတွေရဲ့ပေါ်ရွှမှုကြောင့်ဆိုရင်တော့ဘလောက်ပဲအကုန်ကြခံပြီးတော့ကာကွယ်အရာရောက်မှာမဟုတ်ဘူးဆိုပြီးတော့ IT ပညာရှင်တယောက်ကလည်းထောက်ပြထားပါရယ
်အဲဒါကြောင့်မသင်္ကာကြာ link တွေကိုသွားပြီးတော့ click မလုပ်မိဖို့အရေးကြီးပါတယ်နောက်ကိုယ့်ရဲ့ login ID တို့ password တို့ကို email ကနေပို့တာမျိုးမလုပ်မိဖို့လည်းအရေးကြီးပါတယ်နောက်တိတ်ကိုအရေးကြီးတဲ့ email တွေကိုပို့မယ်ဆိုရင်လည်းလုံခြုံတဲ့ internet စနစ်ရှိတဲ့ website တွေကနေပို့ဖို့လည်းလိုပါတယ်email ကိုကြားကနေပြီးတော့ခိုးဖတ်တဲ့သူတွေနားမလည်နိုင်အောင်လို့ encryption လုပ်ပြီးတော့ပို့ပေးတဲ့အတွက်စိတ်ချရတယ်လို့ယူဆလို့ရပါတယ်ဒီလိုအချက်တွေကိုသတိထားမယ်ဆိုရင်တော့ကိုကြောင့် hacker ရဲ့တိုက်ခိုက်တဲ့ရန်ကနေပြီးတော့ရှောင်ရှားရရောက်နိုင်မယ်ထင်ပါတယ်ရှင်